မြန်မာသမ္မတဦးတင်ကျော်ရဲ့၄ရက်ကြာနိုင်ငံတော်ခီးစဉ်တွင်ဒီကနေ့မှာတော့အိန္ဒိယဆူရထိပ်တန်းခေါင်းဆောင်တွေနဲ့နယူးဒယ်ဟီမြို့တော်မှာတွေ့ဆုံပြီးနှစ်နိုင်ငံကြားလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ကိစ္စတွေအတွက်သဘောတူညီချက်တွေလည်းရရှိခဲ့ကြပါတယ်
။ President and I agreed to work together for the safety and security of our people.and actively cooperate
ပြည်သူလုံခြုံရေးနဲ့ဒေသတွင်းမှာအချင်းဖက်ဝါဒရဲ့ချင်းချမှုတွေနဲ့လက်နက်ကင်လှုပ်ရှားမှုတွေလိုနှစ်နိုင်ငံစလုံးရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုရင်ဆိုင်တက်ပြတ်သွားဖို့သဘောတူညီမှုရခဲ့တဲ့အကြောင်းနယူးဒယ်ဟီမြို့တော်မှာသမ္မတဦးတင်ကျော်နဲ့တွေ့ဆုံပြီးပြုလုပ်တဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကပြောဆိုလိုက်တာပါပြီးခဲ့တဲ့သတင်းပတ်ထဲအင်အားပြင်းငလျင်တန်းကြောင့်အကြီးအကျယ်ထိခိုက်ပျက်စီးခဲ့ရတဲ့ပုဂံဒေသကိုပြန်လည်တည်ဆောက်ရေးမှာလည်းအကူအညီပေးသွားဖို့အိန္ဒိယနိုင်ငံကကတိပြုခဲ့ပါတယ်သမ္မတဦးတင်ကျော်ကတော့လန်ဒါမွန်မန်ဆောက်လို့ရေးစွန့်ရင်နဲ့ဆေးဘက်ဆိုင်ရာလုပ်ငန်းတွေပါဝင်နှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်ရေးနားလည်မှုစွာကြုံလာ၄ခုအတွက်သဘောတူညီမှုရခဲ့တဲ့အကြောင်းသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်သမ္မတတာဝန်ယူပြီးတဲ့နောက်ပထမဆုံးအချိန်ဖြစ်အိန္ဒိယနိုင်ငံကိုနိုင်ငံတော်ခီးစဉ်ဖြစ်တွားရောက်ခဲ့တဲ့သမ္မတဦးတင်ကျော်ကတော့အိန္ဒိယသမ္မတပရဏတ်မူခါဂျီကနယူးဒယ်ဟီမြို့တော်ကသမ္မတနန်းတော်မှာဒီကနေ့ပဲအခမ်းအနားနဲ့ကြိုဆိုခဲ့တာပါသမ္မတဦးတင်ကျော်နဲ့ဇနီးတို့ဟာဒီကနေ့မှာပဲနယူးဒယ်ဟီမြို့တော်မှာရှိတဲ့မဟာတမဂန္ဒီအထိမ်းအမှတ်ဂူဝိမန်ကိုလည်းတွားရောက်ကာလပြုခဲ့ပါတယ်ခီးစဉ်အစစနေနေ့မှာတော့သမ္မတဦးတင်ကျော်နဲ့ဇနီးဖြစ်သူဒေါ်စုစုလွင်တို့ဟာအိန္ဒိယနိုင်ငံရှေ့ပိုင်းကဗုဒ္ဓဂါယာကိုတွားရောက်ခဲ့ကြတယ်လို့တင်းနေနေနေ့မှာတော့အိန္ဒိယနိုင်ငံမြောက်ပိုင်းအဂရာမြို့ကကဘာကျော်တက်ချ်မဟာအဆောက်အုံကိုလည်းတွားရောက်လည်ပတ်ခဲ့ကြပါတယ်